ကချင်ပြည်နယ်ပူတာဝိုမြို့နယ်ကစစ်ပြေးဒုက္ခသည်3000လောက်နေရပြန်နိုင်ရေးအတွက်ခရီးရန်ဂိုင်းပေါင်းစုံအဖွဲ့ကညှိနှိုင်းပေးခဲ့တာကြောင့်တချို့ကတော့ဒီကနေ့ပဲနေရကိုပြန်ပို့နိုင်ခဲ့ပါပြီလို့ကချင်နှစ်ချင်းခရီးရန်အဖွဲ့ချုပ်ဦးဆောင်သူက VOA မြန်မာပိုင်းကိုပြောပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းကိုငင်းချမ်းပြောပြပေးပါရှင
်။စစ်ပွဲတွေကြောင့်ကချင်ပြည်နယ်ပူတာဝိုမြို့နယ်စွန်ပီရန်နဲ့လုံရှာရန်ကျေးရွာနှစ်ခုကနေထွက်ပြေးလာသူတွေနေရပြန်နိုင်ရေးအတွက်မြကြီးနာခရိုင်အသင်းတော်များကောင်စီကစစ်ကောင်စီနဲ့ကချင်လက်နက်ကိုင်နှစ်ဖွဲ့အကြားညှိနှိုင်းပေးခဲ့ကြောင်းကချင်နှစ်ချင်းခရိယံအဖွဲ့ချုပ် KBC ကဆရာတော်ခလန်ဆမ်ဆောင်ကပြောပါရယ်လောခတဲ့အများစုကမြကြီးနာမျိုးပေါ်ကိုရောက်နေကြတာဖြစ်ပြီးတချို့ကဒီကနေ့ပဲနေရပြန်ပို့နေပြီလို့သူကပြောပါရယ
်မျိုးချက်မှရောက်နေတယ်များတယ်အဲ့ဒါဂျင်းနဲ့တုတ်ပို့မယ်နောက်တပတ်ကျတုတ်ပြန်ပို့မယ်ကျွန်တော်ဒီမြကြီးနာခရိယံအသင်းတော်များကောင်စီကဦးဆောင်ပြီးမှ PCG ပါတယ်ဟုတ်တယ်နော်ကျွန်တော်ကြတော့ KBC ပဲမှတော့ဒီအော်ခရင်တင်တော်များကောင်းဆိုခိုင်းပုံးဆိုပါကြအဲခိုင်းပုံးဆိုနဲ့ကျွန်တော်တို့ကရှိရတဲ့ဒီမှာဒီတိုင်းမူကို PCG နဲ့ဆာယူပြီးမှအရာခေါ်ထုတ်လာတာဟုတ်တယ
်ပူတာုံမျိုးနဲ့ဆွန်ပီယန်ကျေးရွာကနေစစ်ကြောင်တင်းဆောင်လာရသူ2000ရှိပြီးလုံရှာရန်ရွာကထွက်ပြေးလာသူကတော့1000ဝန်းကျင်ရှိတယ်လို့ KBC တာဝန်ရှိသူကပြောပါတယ်အချိန်ကြာလာတဲ့အမျှတော်ရဲမှာတင်းရှောင်နေရသူတွေရဲ့စားဝတ်နေရေးကပိုပြီးခက်ခဲလာပါတယ်။သူတို့ရဲ့အသက်ရှင်ရပ်တည်ရေးအတွက်အဓိကရည်ရွယ်ပြီးစစ်ကောင်စီနဲ့ကချင်လက်နက်ကိုင် KIA အကြားခရီးရန်အသင်းတော်တွေကညှိနှိုင်းလှုံ့ဆော်ပေးခဲ့တယ်လို့ဆိုပါတယ်။နေရပြန်ရေးကိစ္စကလွယ်ပြီးတခြားကိစ္စတွေညှိနှိုင်းပေးတာမရှိကြောင်း KBC အကြီးအကဲကပြောပါတယ
်။ကျွန်တော်တို့ကတော့ကျွန်တော်တို့တော့ဘာမှမပါဘူး။ဒုက္ခရောက်နေတော့ဟိုကျွန်တော်တို့ကဒီကနေအစားတော့တော့ပို့လို့မရဘူး။ပေါ်ထွက်လာလို့လည်းမရဘူးဆိုတော့ကျွန်တော်ကတည်ရဝင်အဲ့ဒီလိုကွန်ပျူတာချက်တောင်းပြီးမှအဲဟိုဘက်ကလည်းကျွန်တော်တို့ကဟိုညှိနှိုင်းမှုရှိပါတယ်ဟိုကေဟိုဘက်ကလည်းဒါကိုတော့ပေါ့ဒီကြောထမှာရှိတဲ့လူတွေနေရာပြန်ဖို့တော့သူတို့လည်းသဘောတူတယ်ဆိုတော့နှစ်ဖက်ဒီလက်နက်ကိုင်အဖွဲ့ရဲ့သဘောတူညီမှုတော့ရတယ်လို့တော့ကျွန်တော်တို့အဲ့လိုတော့ဟိုပေါ့ဒီခံယူတာပေါ့ဒါကြောင့်မှကျွန်တော်လွတ်ဆောင်ချင်ဖြစ်တယ်နှစ်ဖက်ဆုံးသဘောတူရဆိုတော့သူတို့ချင်းသဘောတူတာတော့မဟုတ်ဘူးကျွန်တော်တို့ကြားရတဲ့ဒီတော့ဒီနေရာပြန်ဖို့တည်းညရောပြန်ဖို့တည်းလုံဆောင်ဖို့တည်းတဘောတူလာပြန်လာ
အခုနှစ်မတ်လထဲမှာပဲပူတာအုံမြို့နယ်စွန်ပီယန်ကျေးရွာနယ်အနီးတစ်ဝိုက်မှာစစ်ကောင်စီနဲ့ KIA PDF ပူးပေါင်းတပ်တွေတိုက်ပွဲတွေဖြစ်ပွားခဲ့တာကြောင့်ဒေသခံအများပြားတောတောင်တွေထဲထွက်ပြေးခဲ့ရတာပါလမ်းပန်းဆက်သွယ်ရေးကိုလည်းနှစ်ဖက်စလုံးကပိတ်ထားခဲ့တာကြောင့်ပူတာအုံမြို့ပေါ်မှာကုန်စည်နှုန်းတွေတက်ခဲ့သလိုစစ်ပြေးဒုက္ခသည်တွေလည်းစားနပ်ရိက္ခာပြတ်တောက်တာတွေနဲ့ရင်ဆိုင်နေရပါတယ်ခင်ဗျာ